ပိုင်ဆိုရကမော်ဝါရီတပုံနေနဲ့ပြစ်ခတ်ရဆဲကြီးကိုပြန်ပြီးအသက်သွင်းမယ်လို့အကြီးတန်းရာရှိတယောက်ကပြောဆိုလိုက်ပါတယ်။အဆိုရဘက်ကတစ်ဖက်သက်အပြစ်ခတ်ရဆဲကြီးကြီးညာချက်ကိုတတ်မှတ်ထားတဲ့နောက်ဆုံးနေ့အထိတပုံနေဘက်ကမတုံ့ပြန်ခဲ့တာကြောင့်သမရရိုဒရီဂိုဒူတက်တီကတစ်ဖက်သက်အပြစ်ရဲ့ကြီးညာချက်ထုတ်ခဲ့ပြီး6ရက်ကြာမနစ်စတင်းနေ့ကရုပ်သိမ်းလိုက်တာပါ။နောက်လာတဲ့မှာနော်ဝေနိုင်ငံအော့စလိုမှာလုပ်မယ့်တရားဝင်ညီညာရေးဆွေးနွေးပွဲကိုကြိုဆိုတဲ့အပြစ်ခတ်ရက်စဲရေးအတွက်ကြေညာတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်ကွန်မြူနတီပါတီကပါတီအနေနဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲရေးကြေညာချက်ကိုတရားကြေညာလိုတယ်လို့ကြေညာချက်ထုတ်ပြန်မယ်။လာမယ့်ဩဂုတ်လ20ရက်နေ့မှာဖိလစ်ပိုင်သမ္မတဒူတာတီဆွေးရနယ်ပြိုင်နဲ့ကြေညာလိုတယ်လို့ပြောပါတယ်။သမ္မတရဲ့ညီညာရေးအကြံပေးဂျေဆုစ်ဒူရက်ဆွေးကတော့ကွန်မြူနတီပါတီရဲ့ကြေညာချက်ဟာကျွန်တော်တို့စောင့်ဆိုင်းနေတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်။တပုံတွေရဲ့ကြီးညာချက်ဟာနောက်ကျပြီးမှမဟာဗျူဟာကျနေတုံးဖြစ်တယ်လို့ပြောပြီးတော့ဒီကြီးညာချက်ကိုစောင့်ဆိုင်းခဲ့ရတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းသမ္မတရဲ့ညီညာရေးအကြံပေးကပြောဆိုပါတယ်။ညီညာရေးဆွေးနွေးပွဲကိုနော်ဝေနိုင်ငံမှာလာမယ့်ဩဂုတ်လမှာပြန်ပြီးတော့စတင်မှာဖြစ်ပါတယ်။